မြန်မာနဲ့နယ်စပ်ချင်းထိနေတဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာတွားပြီးပစွန်ရောင်းကြတဲ့မြန်မာဈေးသည်တွေဟာထိုင်းစစ်တပ်ကတန်တဲပစ္စည်းပါမပါရှာဖွေတဲ့မိုင်းရှာကိရိယာတွေနဲ့စစ်ဆေးမှုကိုခံနေကြရပါတယ်။ဒါဟာအလေးချိန်တိုးအောင်ပစွန်ထုတ်တွေရဲ့ကိုယ်တယ်ထဲမှာတန်စားတဲ့အရာဝတ္ထုတွေထည့်ထားတဲ့အကြောင်းလူမှုကွန်ရက်မှာနိုင်ငံခြားသားတူဦးကဓာတ်ပုံနဲ့တကွာတင်ခဲ့တာကြောင့်ဖြစ်တယ်လို့ပြောကြပါတယ်။ဒါပြင်ဈေးဝယ်သူတွေရဲ့ယုံကြည်စိတ်ချရမှုအတွက်တန်တဲပစ္စည်းရှာတဲ့ကိရိယာတွေဝယ်ဆောင်ထားကြရမှာဖြစ်တဲ့အကြောင်းလဲထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့နဲ့မြောက်ရီမြို့ကြားမှာရေလေကျွန်းတစ်ခုရှိတာပါ။အဲ့ဒီရေလေကျွန်းကိုအမိပြုပြီးနယ်စပ်ဈေးမှာမြန်မာပြည်ဘက်ကနေဈေးလာရောင်းကြသူတွေလည်းရှိကြပါတယ်ဒီထဲကဈေးလာရောင်းတဲ့ဈေးတယ်တွေရဲ့ပဇွန်နေထဲမှာခဲနဲ့တန်တဲ့ပစ္စည်းတွေရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဈေးတယ်တွေကိုစစ်ဆေးမှုလုပ်ခဲ့တာဖြစ်ကြောင်းရေလေကျွန်းမှာနေထိုင်သူတို့ကပြောပြပါတယ
်ထိုင်းတရင်မှာထွက်သွားလာပါဘာလို့ဆိုတော့ပဇွန်ဝယ်သွားတာပလိတ်ဝယ်သွားတယ်လीပလိတ်ကတော့ပြန်တိုင်လိုက်တော့ပဇွန်အကောင့်20ကျော်လောက်မှာပါသွားတယ်ဆိုတော့ခဲလေးပါတယ်ပြောတာအဲတိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူကအမှဟိုတနေ့မှလာပြီးတော့ပစွန်တဲ့တပ်ပေါ်လာရည်လာပြီးစစ်စီရအလိုပုံနဲ့လုပ်တာပ
ါအခုလိုမျိုးထိုင်းနိုင်ငံသားတွေဘက်ကတိုင်ကြားမှုတွေရှိတယ်လို့ထိုင်းနယ်စပ်ကိုလာပြီးဈေးဝယ်ချသူတွေထဲမှာနိုင်ငံခြားသားကဘာလက်ခီးသွားတူကပစွန်တွေထဲမှာခဲနဲ့တန်ပစ္စည်းတွေတွေ့ရှိခဲ့တယ်ဆိုပြီးသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းစစ်တပ်ဘက်ကလည်းနယ်စပ်ဈေးကပစွန်တွေကိုစစ်ဆေးမှုလုပ်ခဲ့တာပါမဲဆောက်မြို့ကဈေးဝယ်သူတူကလည်းနေဆက်ဈေးမှာမြန်မာပြည်ကလာတဲ့ပဇွန်တွေကအလေးချိန်ပိုစီးအောင်တန်နေခဲတွေထည့်ထားတဲ့အတွက်စားသုံးသူတွေအတွက်ပါရှမ်းမာရေးရပါအနည်းငယ်ရှိတဲ့အကြောင်းပြောပြပါရစေ။အ
ဲ့ဒီပဇွန်ကောင်းနေတဲ့မှာဒီလိုခဲစိတ်ခဲလို့တန်လို့ထည့်ထားတာဆိုဆိုရင်ဒီခဲစိတ်ဆန်တဲ့ကရှမ်းမာရေးရတော်တော်ကြီးဖိတိုက်နိုင်နေတာရှိတော့ပါ
။တကယ်တော့ပဇွန်တွေထဲမှာခဲတွေပါဝင်နေတာဟာနေဆက်မှာလောက်တာမဟုတ်ပဲမြန်မာပြည်အတွင်းပိုင်းကနေလာတာဖြစ်တယ်လို့လည်းရေးလဲကျောင်းမှာနေထိုင်သူတို့ကဆက်ပြောပြပါရစေ။
ไอ้แค่นี่ป่ะไอ้เคสอ่ะดิดิอ่ะประสงค์เลยตรุไม่ติดชาวตัวก็โหออกกันล่ะตกไปไล่ตรุโป่ไล่ตรุมันยีแก้อยากอยู่ดิการโป่ไล่จ้ะโป่ไล่ตรุตรุดิมันยาวน่ะไอ้โหลพอกิโลเนี่ยตะคายตีนไปไล่จ้ะ
ท้ายแม่มาเนี่ยแซกก็โมเรมิกโผ่ไปอียาวแหละลงจ้ะเนี่ยမြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံဘက်ကနေစိတ်လိတ်တွေအရက်တွေအပြင်ပဇွန်နဲ့ကနန်းတွေကိုအဓိကထားရောင်းကြတာဖြစ်ပါတယ်ရှင်